meter before to Dr. Cynthia. Dr. Cynthia left Burma after the 1988 crackdown.
ချမတရီမီဒီယာနဲ့ဒေါက်တာစင်ဒီယာကိုမိတ်ဆက်ပေးပါစီ။ဒေါက်တာစင်ဒီယာဟာ1988ခုရေတော်ဘုံကြီးပြီးမြန်မာနိုင်ငံကနေထွက်ခွာလာသူပါ။သူဟာဒီဆေးကန်းကိုတီထောင်ပြီးပြောင်းရွှေ့လူသမားတွေအတွက်ဆေးကုသပေးခဲ့သူပါ။ပြည်တွင်းကလူတွေလည်းအများကြီးဒီမာလာဆေးကုကြသလိုထိုင်းနိုင်ငံမှာနေကြတဲ့လုလုကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေလည်းရှိကြတဲ့အတွက်လေဒီဆေးကန်းကိုဒေါက်တာစင်ဒီယာကဖွင့်နေပြီးသူတို့ရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးခဲ့တာပါလို့သမ္မတကတော့လော်ရာ ဘွတ်ရှ်ကဩဂုလ9ရက်နေ့ကထိုင်းနိုင်ငံမဲဆောက်မြို့မှာအကြီးဆုံးမြန်မာဒုက္ခသည်စခန်းဖြစ်တဲ့မေလဒုက္ခသည်စခန်းကိုတွားရောက်ပြီးမေတော်ဆေးကန်းကိုတွားရောက်စဉ်အခုလိုဒေါက်တာစင်ဒီယာရဲ့စည်နာထားဆေးကုသမှုအကြောင်းကိုနိုင်ငံတကာသတင်းမီဒီယာတွေနဲ့မိတ်ဆက်ပြောကြားသွားတဲ့အတန်မှာနောက်ခံတီးကတော့ Mrs. Bush ကိုမေတော်ဆေးကန်းကဖျော်ဖြေခဲ့တဲ့ညင်ကြံရေးတည်တံပါပဲ။မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့လူ့အခွင့်အရေးတို့အတွက်တစိုက်မမထောက်ခံအားပေးလာတဲ့အမေရိကန်သမ္မတဂရောကတရင်တနီကိုရိုင်းလာရောက်တွေ့ဆုံပြီးချီကျူးပြောကြားသွားခြင်းခံရတဲ့ဆီယမဒေါက်တာစင်ဒီယာမောင်နီနဲ့မစ္စစ်ဘွတ်နဲ့ဘာရီတင်ပြခဲ့တယ်ဆီယမစင်ဒီယာက
ကျွန်တော်တို့တင်ပြတဲ့အချိန်မှာတော့ဒီနေဆက်ဖက်ကျော်ပြီးတော့ဒီဆေးလာကူကြတဲ့ဒီမြန်မာပြည်သားတွေပေါ့နော်ဒီတွင်ထဲမှာဒီဂျမန်ရေးဆွဲချောက်မှုအခြေအနေတွေချွတ်ချုံကျနေတဲ့အတွက်ကြောင့်ဒီဘက်မှာဒီချီကျူးတက်တူတတ်တာအစာမျက်စိခွဲတာအစပြီးတော့ဒီအလုပ်ကလေးငွေတဲ့အချိန်မှာလည်းပေါ့နော်တော့ဒီရှေ့ပြောင်းလို့ဒီမှာလာမကောက်ဘောเนาะဒီတွင်နေရနေပြောလဲဒီဂျမန်ရေးဆက်ချောက်မှုလိုက်ယူတဲ့အခြေအနေတွေနောက်ကျွန်တော်တို့အနေနဲ့လည်းစီကံမှာပဲသင်တန်းပေးပြီးတော့နေဆက်ဒေတာရဲ့ဂျမန်ရေးတိုင်းရင်းသားလူမျိုးစုတွေရဲ့ဂျမန်ရေးဌာနတွေနဲ့တွဲပြီးတော့ဒီနေဆက်ဖြတ်ကျော်တဲ့လူကြီးပတ်မှုတွေသွားနေတဲ့ကိစ္စမျိုးတွေပြောပြတယ်နောက်တော့ဒီထိုင်းနိုင်ငံထဲမှာရောက်ရှိနေတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့မွေးဖွားတဲ့အခါမှာဂျမန်ရေးဆက်ချောက်မှုအပြင်ပေါ့နော်ဒီမွေးစင်းဆိုင်ရာကိစ္စတွေအခက်အခဲရှိနေတာတို့တော့ပညာရေးဆိုင်ရာတက်တမ်းမှုတွေရှိတာတွေဒါတော့ခက်ခဲလေးလုပ်ကမကိစ္စမျိုးတွေပါကျွန်တော်တို့အရှင်းပြပါတယ်အထူးသဖြင့်တော့သူအနေနဲ့ပြန်ပြီးတော့တင်ပြတာတော့ဒီ88ခုနေရာနေပြီးတော့ဒီကာလအထိပေါ့နော်20ပြည်မှာနိုင်ငံရေးလူမှုရေးအခြေအနေတွေကြောင်းလည်းမရှိပြီတဲ့ပို့ပြီးတော့ဒီရက်ဆက်ကြံကြုံမှုတွေနဲ့တော့ပို့ပြီးတော့ဒီလူတွေရဲ့ဒုက္ခတွေပို့ပြီးတော့များလာတဲ့အတွက်ကြောင့်ဒါကိုနိုင်ငံတကာအနေနဲ့ပို့ပြီးတော့ပုံပေါ်လည်းပို့တယ်လည်းသူအနေနဲ့ဆက်လက်ကြိုးစားဖို့လည်းဆိုတော့ပြောပ
ါဒေါက်တာစင်ဒီယာအနေနဲ့မေတော်စီကံကိုဖွင့်လှစ်ခဲ့တာအခုဆို20နီးပါးကြာခဲ့ပါပြီ။ဆီယမကမေတော်စီကံအနေနဲ့ဖြတ်တန်းလာရတဲ့ခီးစဉ်နဲ့ပတ်သက်လို
့88ခုနှစ်စက်တင်ဘာ19ရက်နေ့ဆီယနာတိတ်ပြီးတဲ့နောက်ပိုင်းမှာဒီကျောင်းသားတွေတော်တော်များများကဒီနေဆက်ဒေတာကိုရောက်လာကြတယ်။ကျောင်းသားတွေနဲ့တချို့လူတူတွေပေါ့နော်။ရောက်လာတဲ့အချိန်မှာကျွန်တော်တို့ပထမပိုင်းမှာတော့ဒီတွင်ကရင်ဒေတာပါရှိတဲ့တော့ကျမရေးအခွဲတွေလည်းပဲကျမတို့တွေးဆောင်ပြီးတော့အပိုင်းဝင်စီကြီးတယ်သို့တော်လည်းဖေဖော်ဝါရီလ89ခုနှစ်မှာဆိုရင်တော့နေစာတစ်လျှောက်လုံးမှာပြန့်ကျဲနေတဲ့ကျောင်းသားစခန်းတွေပေါ့နော်အဲ့ဒီစခန်းတွေရဲ့တော့အရေးပေါ်အခြေအနေတွေမှာမဲဆောက်စီရင်ကိုတွဲပြောင်းကူညီဖို့ကိစ္စမျိုးတွေအတွက်လိုအပ်လာတဲ့အတွက်ကြောင့်ဒေသဆိုင်ရာပေါ့နော်ဒီကရင်ကောင်းဆောင်တွေရဲ့ကူညီပံ့ပိုးမှုနဲ့ပဲကျမတို့ဒီမှာနေရာလေးတစ်ခုပေါ့နော်အစာပြုနိုင်ခဲ့တယ်ပေါ့ဆက်စားခြင်းမှာတော့ကျမတို့ကဒီငှက်ဖြာယောဂပဲအဓိကရှိတယ်ဒီနှစ်နှစ်လောက်ကြာလာတဲ့အခါကျတော့ဒီရွှေ့ပြောင်းလို့တမားတွေရလည်းဒီမှာအများကြီးရှိနေတယ်ဆိုတော့သိရပြီးတော့သူတို့ကိုယ်တိုင်လည်းဒီမှာလာပြီးတော့ဆေးလာကူကြဖို့ဖွင့်လန့်နေပေါ့လားအဲ့ဒီကစပြီးတော့ကျမတို့ကဆေးကတဖြည်းဖြည်းတိုးချဲ့သွားတယ်ပေါ့နော်68ခုနှစ်တော့ကျမတို့ဒီရှိရင်ဆွဲအဆောင်လေးမှာပဲတက်ခွဲကံရောတဖာကံရောတင်နန်းထားလာပြီးအကုန်လုံးက68ခုနှစ်ဒီမှာအဆောင်တစ်ဆောင်လေးမှာပဲရှိတယ်68နောက်ပိုင်းမှာတော့ကျမတို့နေရာထိုင်ခဲ့အခက်အခဲတွေရှိလာတဲ့အခါကျတော့ကျမတို့အရှိရှိနေတဲ့ဒီအဆောင်လေးရဲ့နောက်မှာပဲရှိတဲ့မြေခွက်လက်မှာသင်္นานဆောင်လို့တွင်းလူလာဆောင်လို့ကျမတို့တိုးချဲ့တယ်နော်အဲ့လိုပဲတစ်နှစ်တစ်နှစ်တိုးချဲ့ရင်လည်းအခုဆိုရင်တော့ကျမတို့ဒီဌာနအစုံစုံနေနေပေါ့နော်ခြေတူလက်တူဌာနအစာမျက်စိဌာနစုံစုံနေရှိသွားတယ်ဆိုတော့တစ်နှစ်ကိုတော့လက်ရှိမှာတော့ဒုနာပေါင်းကဒီနှစ်ကဆိုရင်တော့8000ကျော်လောက်ကျမတို့ရှိရတယ်90ရာခိုင်နှုန်းကတော့ဒီမှာပြည်တွေလာတယ်ပေါ့ပညာရေးပိုင်းဆိုင်ရာကတော့အတိအကတော့ကျွန်တော်တို့မြတ်တော်ဆီကံရဲ့ခလီကောက်ွယ်ဆောက်ရှောက်မှုဆိုင်ရာလုပ်ငန်းစဉ်နဲ့မှကျွန်တော်တို့ဟိုထည့်သွင်းထားပါတယ်ဘာဖြစ်လဲဆိုတော့ဆီကံမှာတစ်နှစ်တစ်နှစ်ကိုခလီမွေးလာတာလည်းအခြေအတွက်များလာတယ်အဲ့ဒီခါကျတော့တရားဝင်မွေးခြင်းမရရှိတဲ့ပုံမှာကျွန်တော်တို့မြတ်တော်ဆီကံအနေနဲ့ခလီကောက်ွယ်ဆောက်ရှောက်ရေးကော်မတီဆိုတာကိုတခြားစီးပွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ဖွင့်ပြီးတဲ့အခါကျတော့မွေးခြင်းရရှိရေးကိစ္စကိုထိုင်းလော်ယာဆိုဆိုက်တီ တို့နော်တော့ဒီမြန်မာနိုင်ငံအရှိမြင့်ကြပြအသေးလေးနဲ့တွဲပြီးတော့ကျွန်တော်တို့ဒီကိစ္စတွေကိုလည်းဆောင်ရွက်နေတာရှိတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီနေ့တခြားများလာတဲ့ဒီမွေးလာတဲ့ကလေးတွေမှာလည်းတို့ကြီးလာတဲ့အခါကျတော့တို့ရဲ့ပညာရေးအခြေအနေလိုအပ်ချက်တွေရှိလာတဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံရွှေ့ပြောင်းလုပ်သမားများပညာရေးကော်မတီဆိုပြီးတော့စပြီးတော့ဖွဲ့ဖြစ်တယ်။အဲ့ဒီဖွဲ့ပြီးတဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီအကြောင်းအရေးအတွက်တွေလည်းများလာသလိုကလေးတွေကလည်းပညာသင်ဖို့ခက်လန်းလေးပို့ရရောက်ခဏပြေးနိုင်တယ်ဆိုတော့အခုလက်ရှိမှာတော့ကျောင်းပေါင်း54ကျောင်းမှာကလေးတောင်းကျော်တော့စတဲ့နေတယ်
။ဆရာမဒေါက်တာစင်ဒီမောင်ရဲ့ကိုကျိုးစွန်အနစ်နာခံမှုတွေကြောင့်လည်းသူကိုအာရှရဲ့ Mother Teresa လို့သတင်းမီဒီယာတွေကခေါ်ဝေါ်ခဲ့ကြတာဖြစ်ပါလေ။ဒါအပြင်လူခွင့်ရေးဆူရီဖြစ်ကြတဲ့ American ပြည်ထောင်စုရဲ့ Global Health Foundation က Jonathan Mann လူခွင့်ရေးဆူ၊ Canadian နိုင်ငံက John Humphrey လူခွင့်ရေးဆူအပြင် Philippines ကပြည်အပ်တဲ့ Raymond Magsaysay ဆူကိုလည်းတက်ကရင်2000နှစ်ခုကဆီယမဟာရရှိခဲ့တဲ့အပြင်အထင်ကြီး Time Magazine ရဲ့သူရဲ့ကောင်းဝင်တူဦးဖြစ်လေမှတ်တမ်းတင်ခြင်းခံခဲ့ရပါလေ။မနစ်ကဒီဇင်ဘာလ13ရက်နေ့မှာတော့ထိုင်ဝမ်ဒီမိုကရေစီဖောင်ဒေးရှင်းကပေးအပ်တဲ့တက်ကရီ2009ခုအာရှဒီမိုကရေစီနဲ့လူအခွင့်အရေးစုကိုလည်းဒေါက်တာစင်ဒီယာချီးမြှင့်ခြင်းခံခဲ့ရပါတယ်။ဒေါက်တာစင်ဒီယာမောင်နဲ့ပတ်သက်လို့တော့ဆေးကမှသူ့ရဲ့လှုပ်ဖော်ကံပေးတူဖြစ်တဲ့ဆရာဒေါက်တာတီဟမောင်ကတော့အခုလိုပြောပါတယ်
။ဒေါက်တာစင်ဒီယာမောင်ဟာသူ့ရဲ့ဒီမှန်ချက်ဖြစ်တဲ့မြန်မာပြည်ကနိုင်ငံရေးကြောင့်လူမှုရေးကြောင့်ဆေးရေးကြောင့်ဒုက္ခရောက်တဲ့လူတွေကိုကူညီရဲ့နေရာမှာကျမ်းမာရေးပညာရေးလူမှုရေးအကုန်လုံးပေါ့လေတဆိုင်လိုက်မမှန်ဆောင်ရွက်ခဲ့တာဟာသူထွက်လာတဲ့အချိန်အားစာပြီးအခုအချိန်အထိတောက်လျှောက်ပါပဲအဲ့ဒီလိုကဏ္ဍပေါင်းစုံလုပ်ခဲ့တဲ့အတွက်ကြောင့်လဲသူ့ရဲ့မြစ်တာသူ့ရဲ့စေနာနဲ့သူ့ရဲ့စိတ်ဓာတ်မြင့်မားမှုကြောင့်မို့လို့ကုလိုနိုင်ငံတကာကနေပြီးတော့စုတွေချီးမြှင့်တာကိုကျွန်တော်အနေနဲ့တော့ဝမ်းလဲဝမ်းသာတဲ့ဂုဏ်လဲဂုဏ်ယူတဲ့ချီးလဲချီးကျူးပါတယ်နောက်တစ်ခုကလို့ဖို့ကံပဲကျောင်းတယောက်အနေနဲ့ပြောရလို့ရှိရင်ဒေါက်တာစင်တီးယားမောင်ဟာသူ့ရဲ့ရင်ထဲမှာအမြဲတူရှိနေတာဆိုရှိရင်ဒီမြန်မာပြည်ကနေပြီးတော့လူမှုရေးဒုက္ခအမျိုးမျိုးနဲ့ဆေးဆိုးရကြောင်ထွက်လာတဲ့လူတွေရဲ့ကျန်းမာရေးပညာရေးတွေကိုအမြဲဆောင်ရွက်ပေးမယ်ဆိုတဲ့စိတ်ဓာတ်ကသူ့မှာရှိနေတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းသူ့ကိုတစ်ခါတလေမှာဆိုရှင်အကျဉ်းသာမြေရှင်လို့တော့မှကျွန်တော်တို့တင်စားပြီးတော့ခေါ်လေးရှိပါတယ်ခင်ဗျာ
။ဒုက္ခကနေထွက်ပြေးလာခဲ့ကြတဲ့ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေကိုနှစ်နှစ်ဆက်ကြာမလျှော့တဲ့ဇွဲနဲ့စေတနာထားဆောင်ရွက်ပြီးနေတဲ့ဆရာမဒေါက်တာစင်ဒီယမောင်နဲ့ပတ်သက်လို့သူ့ရဲ့လှုပ်ဖော်ကံပေးဖြစ်သူဒေါက်တာတီဟမောင်ရဲ့ပြောကြားချက်ကတော့ကျမတို့အမျိုးသမီးတွေတဲ့အထူးယူဆဖြစ်တယ်လို့ပြောရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျမစကားထိတ်ညာရင်မပြောလို့ပြောတာမရှိပါဘူးသူ့ကိုကြည့်ရင်အများအားအပြုံးမှန်းနေဝေးစားနေပါတယ်သူစိတ်ထဲမှာသူလှုပ်ချင်တာတခုကိုလှုပ်တော့မယ်လို့ဆုံးဖြတ်ပြီးလို့ရှိရင်လည်းမဖြစ်ဖြစ်အောင်လှုပ်တတ်တဲ့စိတ်ဓာတ်ရှိပါတယ်။လက်အောက်ငယ်သားတွေနဲ့ပတ်သက်လို့လို့ဖို့ကံပဲတွေနဲ့ပတ်သက်လို့ရှိရင်လည်းဆရာမအနေနဲ့မိခင်တူတဖွဲ့ပေါ့လေအစားအရာတိတ်ပြီးတော့သဘောထားကြီးမားပါတယ်။အဲ့တော့သဘောထားကြီးမားလွန်အားကြီးတဲ့ကြောင့်မလို့တချို့ကလည်းပဲဆရာမကိုတိတ်ပြီးတော့စိတ်ပျော့ညံ့တယ်လို့ကျင်ကောင်းခင်ရပါမယ်တကယ်တကယ်တမ်းမှာဆရာမအင်မတန်စိတ်လိုက်ခိုင်မာပြီးတော့ပေါ့လေဒီသဘောထားကြီးမိခင်စိတ်ဓာတ်ရှိတာကလွယ်လို့ရှိရေသူလုံးမဲ့ဆိုတဲ့အရာတစ်ခုတော့အလွယ်တကူရှုံးပေးတတ်တဲ့စိတ်မရှိဘူးစိတ်ဓာတ်ကခိုင်မာတယ်လို့ကျွန်တော်ယူဆပါတယ်